Welcome to the Voice of America in Burmese.
Mingla menakin kha tamya shwin lan chamye ja ba si shin. Washington myo raw VOA American tan ga ni 2015 ku ni July la 10 ye taok ja ni menakin season rwe ko Myanmar sanaw chain menak 6 nai ga ni 9 nai thi line to meter 24 32 ne 49 ro ga ni dai yai thong lwin twa ma ba shin.ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါအီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာဆုံးဖြတ်ချက်မချနိုင်ရင်ဆွေးနွေးပွဲကိုအဆုံးသတ်ဖို့စစ်ဆက်သူတွေအစဉ်အင်းရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဓာတုလက်နဲ့ပြည်ပင်ဒါစီရေကုလသမဂ္ဂသဘောတူစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးဆွဲလိုက်တဲ့အပေါ်အမေရိကန်ကအကျိုးစုပါတယ်ထိုင်းနိုင်ငံမှာပြည်တွင်းကဘာလိုက်ခီးတန်တွေကိုအသက်ခံရမှုတန်တရားနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသား2ဦးအမှုကိုစာသားပရိနေကဆက်လက်စစ်ဆေးပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီရှင်မနေ့ကထုတ်ပြန်တဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့သူတို့အမည်မဲ့စီးရင်တင်သွင်းထားတဲ့သူတို့အမည်မဲ့စီးရင်တွင်းထားတဲ့မြန်မာနိုင်ငံသားတချို့ကိုပယ်ဖျက်ကြောင်းဖော်ပြထားပါတယ
် That's the thing about the process it's very difficult you have to look at the wording of the statement
ဒါကတော့အမည်မဲ့စီးရင်ပယ်ဖျက်မှုကိုနဲ့ပတ်သက်ပြီးတော့ HRW ပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်သွားတာပါသတင်းစီစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်ပဋိပက္ခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲကျင်းပဖို့မတိမချာဖြစ်နေတဲ့အခြေအနေတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင်
အီရန်နျူကလ িয়ার ရေးစစ်ဆေးညှိနှိုင်းပွဲတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်ကြဘူးဆိုရင်တော့ဆွနုဘွဲကိုအဆုံးသတ်ဖို့စစ်ဆေးညှိနှိုင်းမှုတွေအစဉ်အဆက်ရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။သဘောတူညီချက်တရရဖို့အတွက်အလော်တကြီးလုပ်မှာမဟုတ်ဘူးလို့ဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုပြောပါတယ်။ပြည်ပြည့်စုံတဲ့သဘောတူညီချက်တရကိုဥတီတဲ့တကယ်တိုးတက်မှုရနိုင်ပြီဆိုတာကိုမစ္စတာကယ်ရီကအရေးအမွေပြောပြီးဘယ်လိုသဘောတူညီချက်မဆိုရဲကောင်းမွန်မှုကအဓိကအချက်ဖြစ်တယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ဟာရပ်ပိုင်းသတင်းပတ်ပိုင်းလာပိုင်းလောက်အတွက်တောင်မဟုတ်ဘဲဆယ်စုနှစ်ပေါင်းများစွာအတွက်ဖြစ်ပြီးတော့ဒါကရည်ရွယ်ချက်ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကမ္ဘာအရာကြီးနိုင်ငံတွေနဲ့သဘောတူညီချက်တရားရဖို့အတွက်လိုအပ်တဲ့အချိန်ကာလအထိသူ့အနေနဲ့ဗီယက်နမ်မြို့ဆွေးနွေးပွဲမှာပါဝင်သွားမှာဖြစ်တယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောပါတယ်
။ဂရိနိုင်ငံအပူတပြင်းလိုအပ်နေတဲ့ငွေကြေးထောက်ပံ့ကိုထပ်ပေးမပေးအဆုံးဖြတ်ပေးကြရတော့မယ်။ဥရောပဗန္ဓာရေးဝန်ကြီးတွေစီဂရိနိုင်ငံကသူတို့ရဲ့စီးပွားရေးပြုပြင်ပြောင်းစီးပွားရေးပြုပြင်ပြောင်းလဲတဲ့နောက်ဆုံးဆိုပြချက်ကိုကမ်းလှမ်းလိုက်ပြီဖြစ်ပါတယ်။ဂရိအစိုးရရဲ့ဒီဆိုပြချက်မှာဘာတွေပါဝင်လဲဆိုတာသိမသိရသေးပေမဲ့ဥရောပသမဂ္ဂတောင်းဆိုထားတဲ့ရောင်းကုန်ခွန်တိုးကောက်ရေးနဲ့အသုံးစရိတ်လျှော့ချရေးတို့ပါဝင်တယ်လို့သတင်းတွေကဖော်ပြနေကြပါတယ်။ဒီပြုပြင်ရေးကိုထောက်ခံမဲ့အရေးဂရိပါလီမန်ကတောက်ကြနေမှာဆွေးနွေးမှာဖြစ်ပြီးတော့ဥရောပသမဂ္ဂထိပ်သီးတွေကဂရိအခြေအနေကိုတနင်္ဂနွေနေ့အရေးပေါ်စီဝေးကြမှာဖြစ်ပါတယ်။ဂရီတို့အဖို့ဒါဟာနောက်ဆုံးအခွင့်အရေးဖြစ်တယ်လို့ဥရောပခေါင်းဆောင်တချို့ကဆိုကြပါတယ်။ပုံမိုချိုးချံချွေတာရေးကိုအကောင့်ထဲပေါ်ဖို့ဂရီအစိုးရညှဉ်းဆန်နေတဲ့အတွက်ဥရောပခေါင်းဆောင်တွေစိတ်ပြတ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ရှီမင်းနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးဖို့အတွက်တက်ခိုက်တာတွေကိုဒီသားဆန်တော်ချင်းတောက်ကြနေအစိုးမှခေတ္တရက်ဆိုင်ထားမယ်လို့ကုလသမဂ္ဂကကြေညာလိုက်ပါတယ်။ဆော်ဒီအာရေဗျာဥဆောင်တဲ့လေကြောင်းတက်ခိုက်မှုတွေကိုရထားပြီးဟူဒီတပုံတွေပေါ်တိုက်ခိုက်မှုတွေကိုညနာထမှာဖြစ်တာကြောင့်နိုင်ငံတော်ဝန်ကယီမင်နိုင်ငံသားတန်းပေါင်းများစွာအတွက်အကူအညီတွေပေးနိုင်မှာပါလူသားချင်းစာနာမှုအကူအညီပေးရေးချင်းချက်မဲ့တိုက်ပွဲရဆိုင်မှုဟာရမဒန်ဥပုလ္လအဆုံးအထိဆက်သွားမယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖနီဒူဂျာရစ်ကပြောပါတယ်မူဆလင်တွေရဲ့ဥပုလ္လကိုစုံတဲ့အထိမ်းအမှတ်8ပွဲတော်ကိုဇူလိုင်လ18ရက်နေ့မှာလုပ်ဖို့စီစဉ်ထားပါတယ်နိုင်ငံတကာကအသိအမှတ်ပြုထားတဲ့ယီမင်တပ္ပရာအက်ဒ်ရဘူမန်ဆူဟာဒီနဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းကမြို့တော်ကိုသိမ်းပိုက်လိုက်တဲ့ဟူဒီတပုံတွေအကြအပြစ်ခတ်ရဆဲဖို့ကုလသမဂ္ဂကအချိန်ပေါင်းများစွာဂျာဝင်ဆစ်ဆက်ပေးမှုပါတယ်။စော်ဒီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကိုမတ်လနောက်ပိုင်းမှာဆက်လုပ်ခဲ့တာကြောင့်ယီမင်နိုင်ငံသားအများပြားဟာတိုက်ပွဲတွေအဖြစ်များတဲ့အဓိကမြို့တော်တွေကနေထွက်ပြေးသွားကြရပါတယ်
။အမေရိကန်နဲ့အာရဗ်စော်ဘွားများနိုင်ငံတွေက IS Islamic အစွန်းရောက်တွေကိုတံပြန်တဲ့ကြိုးပမ်းမှုအသစ်တရက်ကိုမုတ်ထူးနေမှာအစတင်လိုက်ပါတယ်။ IS စစ်သွေးကြွအယူဝါဒတွေကိုရင်ဆိုင်ဖို့လူမှုကွန်ရက်စာမျက်နှာတွေကိုအသုံးချပြီးဒေသတွင်းကသဘောထားမတင်းမာတဲ့သူတွေနဲ့လွတ်လပ်ခွင့်ကိုလက်ခံတဲ့သဘောထားတွေကိုဖော်ပြသွားဖို့ဖြစ်ပါတယ်။အဘူဒါဘီအခြေစိုက်ဆာဝတ်စင်တာက Twitter နဲ့ YouTube စာမျက်နှာတွေမှာဖော်ပြတဲ့သတင်းစကားတွေနဲ့ဗီဒီယိုတွေမှာတော့စစ်သွေးကြွတွေဟာအမုန်းတရားတွေအကြောက်တရားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေအပေါ်လက်မခံတဲ့အယူဆတွေကိုပြန့်နှံ့အောင်အစ္စလာမ်ဘာသာကိုမလိမ့်တပတ်လုပ်နေတယ်လို့ပြောပါတယ်။ တချိန်ထဲမှာပဲအမေရိကန်လွတ်လပ်ရေးနေ့မတိုင်ခင်သတင်းပတ်တွေအတွင်းကအကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်တချို့ကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုကနှိမ်နင်းနိုင်ခဲ့တယ်လို့ FBI အကြီးအကဲ James Comey ကကြာသပတေးနေ့မှာပြောလိုက်ပါတယ်လူ10ယောက်ထက်မနည်းကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အဲ့ဒီလူတွေဟာဘယ်နေရာမှာဘာကိုတိုက်ခိုက်ဖို့ကြံစည်နေတယ်ဆိုတာကိုတော့သူကအသေးစိတ်ပြောကြားသွားခဲ့ခြင်းမရှိပါဘူးခင်ဗျာ
UAE American တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေမနေ့ဖက်တဲ့မြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂဓာတုလက်နက်ပိတ်ပင်ဒါစီအဖွဲ့ OPCW မှာမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်သဘောတူလက်မှတ်ရေးထိုးလိုက်တာကိုအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်
။ The United States is pleased to welcome Burma as the 191st state party to the Chemical Weapons Convention. We fully support Burma's efforts and continue to offer our technical experts to assist.
ဓာတုလက်နက်ပိတ်ပင်ဒါစီဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကို192နိုင်ငံမြောက်အဖြစ်မြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။မြန်မာနိုင်ငံရဲ့ဂျူပန်အထောက်အမှုတွေပေါ်ကျွန်တော်တို့အပြည့်အဝထောက်ခံပြီးသဘောတူစာချုပ်ကိုမြန်မာနိုင်ငံအကောင့်ထဲပို့တာမှာကျွန်တော်တို့ရဲ့လုပ်ငန်းပိုင်းကျွမ်းကျင်မှုကိုလိုအပ်တယ်လို့ကူညီထောက်ပံ့ဖို့ဆက်ပြီးကမ်းလှမ်းသွားမှာပါ။ဒီစာချုပ်ကိုမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်တာကဓာတုလက်နက်တွေရဲ့ဘေးရန်တွေလုံးဝပပျောက်သွားအောင်လုပ်ဖို့နိုင်ငံတကာတိုင်ဝမ်ကညီမှန်းထားတာနောက်တစ်ဆင့်ပိုပြီးနှိကက်သွားတာပါပဲလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျွန်ကာဘီကစက်တပရီနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါအခုလိုမျိုးမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်တာကြောင့်နိုင်ငံတွင်းကဓာတုပစ္စည်းဆိုင်ရာထုတ်လုပ်မှုစမ်းသပ်မှုတွေကိုနိုင်ငံတကာရဲ့စစ်ဆေးမှုခံယူရတော့မှာပါဓာတုလက်နက်ထုတ်လုပ်တိုးလောင်းအသုံးပြုမှုတွေကိုတားမြစ်တဲ့ OPCW အဖွဲ့ဝင်ဖြစ်လာတာကြောင့်မြန်မာနိုင်ငံဟာဓာတုလက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နိုင်ငံတကာကိုတက်တည်ပြဖို့စစ်ဆေးခံရေးအဆင်သင့်ဖြစ်နေပြီလို့လည်းဒုတိယမြန်မာဒုတိယနိုင်ငံသားဝန်ကြီးဦးတန့်ကျော်က VOE ကိုပြောပါတယ
်ထိုင်းနိုင်ငံပန်းဖြေစခန်းမှာဗြိတိန်နိုင်ငံသား၂ယောက်ကိုတတ်ခဲ့တဲ့ဆိုပြီးဆွဆွဲခံနေရတဲ့မြန်မာနိုင်ငံသား၂ယောက်ရဲ့အမှုကိုကြာသပတေးနေ့ကဆက်လက်စစ်ဆေးခဲ့ပါတယ်ဒီမှုမှာထိုင်းရဲတွေကသူတို့ကိုညှဉ်းပန်းနှိပ်စက်ပြီးအတင်းကျပ်ဝန်ခံခိုင်းခဲ့တယ်ဆိုပြီးပြောဆိုတာတွေလည်းထွက်ပေါ်နေပါတယ်ဒုတိယနေ့အဖြစ်ဆက်လက်စစ်ဆေးတာမှာစမွေခရိုင်တရားရုံးကနေပြီးတော့တပ်သေးအထောက်အထားတွေရယူခဲ့တဲ့ရဲစုံစမ်းစစ်ဆေးရာရှိကိုသူရှာဖွေတွေ့ရှိခဲ့တဲ့အချက်တွေနဲ့ဘာတွေကိုပြန်ပြီးစစ်ဆေးနိုင်မလဲဆိုတာတွေကိုရှင်းပြနိုင်ဖို့အတွက်ခေါ်ယူခဲ့တာဖြစ်ပါတယ်။တပ်သေးကအထောက်အထားတွေကိုပြန်လည်စစ်ဆေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့ကသဘောတူညီမှုမရခဲ့ဘူးလို့မြန်မာရှေ့ပြောင်းလူသမားတွေဘက်ကလိုက်ပါပေးခဲ့တဲ့ရှင်းနေနှခုံချုံပူချက်ကသတင်းတော်တွေကိုပြောပါတယ်။ဗြိတိန်နိုင်ငံသားနှစ်ယောက်ဖြစ်တဲ့ David Miller နဲ့ Hannah Whitridge တို့ရဲ့အလောင်းတွေကိုပြီးခဲ့တဲ့ September 15ရက်နေ့ကတွေ့ရှိခဲ့တာဖြစ်ပြီးတော့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကို2014 October လစမ်းမှာဖမ်းဆီးခဲ့တာပါ။သူတို့နှစ်ဦးဟာအစောပိုင်းကသူတို့တတ်တာလို့ဝန်ခံခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့သူတို့ကိုညှဉ်းပန်းနှိပ်စက်ပြီးအတင်းကျပ်ဝန်ခံခိုင်းခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ထိုင်းရဲဘက်ကတော့ဒါကိုလက်မခံဘဲနဲ့ညှဉ်းဆန်ထားပါတယ်ခင်ဗျာ
တည်င်းချက်လက်တွေပေါ်တရုတ်စိုးရရဲ့ထိန်းချုပ်မှုကိုခိုင်မာစေမဲ့ Cyber Beyond Dragon ရှေးဆိုင်ရာဥပဒေမူကြမ်းတရက်ကိုတရုတ်စိုးရကထုတ်ပြန်လိုက်တာကြောင့်လွတ်လပ်စွာပြောဆိုခွင့်သဘောထားကွဲလွဲခြင်းနဲ့ညာနာပစ္စည်းပိုင်ဆိုင်မှုခွင့်ရည်တွေနဲ့ပတ်သက်ပြီးစိုးရိမ်လာကြပါတယ်တရုတ်လွှတ်တော်ကဒီသတင်းပတ်တွင်ထုတ်ပြန်တဲ့ဥပဒေမူကြမ်းအရအင်တာနက်အသုံးပြုသူတွေရဲ့မှတ်တမ်းတွေကိုစိုးရွားကရယူနိုင်ခွင့်တရားမဝင်ဘူးလို့ယူဆတဲ့ရေးသားပြောဆိုချက်တွေကိုပိတ်ပင်နိုင်ခွင့်တွေပိုတိုးတက်သွားစေပြီးစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့ကွန်ပျူတာ software လျှို့ဝှက်သင်္ကေတတွေကိုအစိုးရကကြည့်နိုင်အောင်မဖြစ်မနေပေးရမယ့်အခြေအနေတွေရောက်သွားမှာပါအများပြည်သူလုံခြုံရေးကိုချိန်ချောက်တယ်လို့ယူဆတဲ့နေရာတွေမှာအင်တာနက်အသုံးပြုခွင့်ကိုစိုးရွားကပိတ်ပင်နိုင်မှာဖြစ်တယ်လို့အင်တာနက်အသုံးပြုသူတွေအနေနဲ့သူတို့ရဲ့နာမည်အရင်းကိုအသုံးပြုရမှာဖြစ်တာကြောင့်အစိုးရကကာလအတော်ကြာကြံ့စည်နေတာစနစ်တကျဖြစ်သွားစီတော့မှာပါ
ဗြိတိန်နိုင်ငံမှာချင်းပနေတဲ့ဝင်ဘောက်တန်မျိုးသမီးတူချင်းတင်းနစ်ပွဲတွေမှာတော့ကမ္ဘာနံပါတ်1ဆရီနာဝီလျံနဲ့စပိန်နိုင်ငံကမူဂူရူဇာတို့ဖိုင်နယ်တက်သွားကြပြီဖြစ်ပါတယ်။ကြာသပတေးနေ့ကကစားခဲ့တဲ့ဆီမီဖိုင်နယ်ပွဲစဉ်တွေမှာအမေရိကန်ကကမ္ဘာနံပါတ်1ဆရီနာဝီလျံကရုရှားကအဆင့်လေးမာရီယာရှာရာပိုဗာကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဖိုင်နယ်ကိုတက်သွားခဲ့တာပါ။အစောပိုင်းကကစားခဲ့တဲ့ဆီမီဖိုင်နယ်မှာတော့မူဂူရူဇာကပိုလန်နိုင်ငံကရဝမ်စကာကို6-3-6-6-3နဲ့နိုင်ပြီးတော့ဖိုင်နယ်ကိုတက်သွားခဲ့တာဖြစ်ပါတယ်။ဖိုင်နယ်မှာတော့ကမ္ဘာနံပါတ်1ဆရီနာဝီလျံနဲ့မူဂူရူဇာတို့စနေနေ့မှာကစားကြမှာဖြစ်ပါတယ်။ဒီကနေ့တောက်ကြနေ့မှာတော့အမျိုးသားဆီမီဖိုင်နယ်ပွဲစဉ်တွေဖြစ်နေကမ္ဘာနံပါတ်1ဂျိုကိုဗစ်နဲ့ပြင်သစ်ကဂတ်စကီတို့ကစားကြမှာဖြစ်သလိုကမ္ဘာနံပါတ်1ရော်ဂျာဖက်ဒရာနဲ့ဗြိတိန်ကအဆင့်3အန်ဒီမာရီတို့လည်းကစားကြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလူမျိုးရေးမှာရုရှားနဲ့တရုတ်တို့ကိုနံပါတ်1နဲ့2အကြီးမားဆုံးချင်းချောင်းမှုတွေဖြစ်အမေရိကန်ဗိုလ်ချုပ်ကြီးတဦးကသတ်မှတ်ပြောဆိုလိုက်ပါတယ်ရုရှားဟာအမေရိကန်လူမျိုးရေးအတွက်အကြီးမားဆုံးချင်းချောင်းမှုဖြစ်ပါတယ်လို့ရေးတဲ့ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကပြောလိုက်တာပါပ ူးတွဲစီဦးစီးချုပ်များအဖွဲ့အကြီးအကဲသည်ဖြစ်သူကိုခန့်အပ်ရေးအတည်ပြုပေးမယ်အထက်လူတော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီကြာသပတေးနေ့ဂျာနာပွဲတွင်ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကအဲဒီလိုပြောတာပါရုရှားရဲ့ပြုမှုလှုပ်ဆောင်ပုံအပေါ်အမြဲတမ်းသတိထားနေရတယ်လို့သူကဆိုပါတယ်အမေရိကန်အနေနဲ့ယူကရိန်းကိုတိုက်ခိုက်ရေးစစ်လက်နက်ပစ္စည်းကိရိယာတွေထောက်ပံ့သင့်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးစီရေးအမြင်ရဆိုရင်တော့အဲ့ဒါဟာကျူးကျောင်းစီလျော်တဲ့တုံ့ပြန်လှုပ်ဆောင်မှုပါလို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကပြန်ဖြေပါတယ်တရုတ်နဲ့ပတ်သက်လို့တော့အမေရိကန်ရဲ့ရန်သူမဟုတ်ပေမဲ့လည်းအမေရိကန်လူကြိုးရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့စီးရေးဆွမ်းဆောင်ရည်ကိုလိလဆန်းစစ်ရမှာသူ့ရဲ့တာဝန်ပဲဖြစ်ပါတယ်လို့ပြောပါတယ်။2015ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းခန့်မှန်းချက်ကိုအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ကကြာသပတေးနေ့မှာလျှော့ချလိုက်ပါတယ်။အဓိကအကြောင်းရင်းကတော့ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့ IMF ကပြောပါတယ်။ဒီနေ့ပထမ3လအတွင်းဆိုးရွားတဲ့ဆောင်းရည်နဲ့ကြုံရတဲ့အကြောင်းပါပဲ။အမေရိကန်စီးပွားရေးနှိမ်ကျတာကအခုအခြေအနေကိုအများကြီးထင်ရနေတယ်လို့ IMF ကပြောပါတယ်ခင်ဗျာ။
ပောက်ကြံနေနေခင်းနိုင်ငံတကာသတင်းတွေကိုကိုချွတ်ချွတ်သိန်းနဲ့ကိုရဲနိုင်တို့ကပြောပြသွားတာပါရှင်။ကွယ်လွန်သွားပြီဖြစ်တဲ့ဝင်းကြီးကျုပ်ဟောင်းဒုပိုချုပ်ကြီးစိုးဝင်းနဲ့ဒုပိုချုပ်ကြီးမောင်ပိုတို့အပါအဝင်စီးပွားရေးလုပ်ငန်းရှင်ခရိုနီဦးတေဇာရဲ့ဇနီးဒေါ်တီရာဇော်တို့၃ဦးကိုအမည်မဲစီးရင်ကနေပယ်ဖျက်လိုက်ကြောင်းအမေရိကန်ဗန်နာယီဝင်ကြီးဌာနကမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်ဇူလိုင်လ9ရက်နေ့ရက်စွဲနေ့အဲ့ဒီကြေညာချက်မှာအမေရိကန်ဗန်နာယီဝင်ကြီးဌာနလက်အောက်က OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ဆိုင်မှုပစ္စည်းထိန်းချုပ်ရေးဌာနရဲ့ SDN ခေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့အထူးသတ်မှတ်ထားတဲ့နိုင်ငံတွေနဲ့လူပုဂ္ဂိုလ်တွေစီးရင်ကနေသူတို့သုံးရဲ့နာမည်တွေကိုပယ်ဖျက်ကြောင်းဖော်ပြထားတာပါဒုဗိုလ်ချုပ်ကြီးဆိုဝင်းနဲ့ဒုဗိုလ်ချုပ်ကြီးမောင်ဘိုတို့နှစ်ဦးကွဲလွန်သွားပြီဖြစ်တဲ့အတွက်အရင်ကအမည်မဲစီးရင်သတ်မှတ်ချက်တွေနဲ့ကိုက်ညီခြင်းမရှိတော့တာကြောင့်သူတို့အမည်တွေကိုပယ်ဖျက်လိုက်တာဖြစ်တယ်လို့အမေရိကန်ဗန်နာယီဝင်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးက VOA မြန်မာပိုင်းကိုအီးမေးလ်နဲ့ပေးပို့တုံ့ပြန်တဲ့စာမဖော်ပြထားပါတယ်။ဒါ့အပြင်ဒေါ်တီရာဇော်ကိုစစ်ဗိုလ်ချုပ်တွေနဲ့နှီးဆက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီဦးတေဇာရဲ့ဇနီးဖြစ်လို့2009ခုနှစ်ဖြည့်ဆွက်ချက်အမည်မဲစီးရင်မှာပူးတွဲထည့်သွင်းခဲ့တာဖြစ်ပေမဲ့အခုသူ့ရဲ့အခြေအနေပြောင်းလဲသွားပြီဖြစ်ပြီးအရင်သတ်မှတ်ချက်တွေနဲ့မကိုက်ညီတော့တဲ့အတွက်သူ့ကိုလည်းအမည်မဲစီးရင်ကပယ်လိုက်ကြောင်းအမေရိကန်ဗန်နာယီဝင်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးရဲ့စာမှာရေးသားထားပါတယ်။အခုလိုအမေရိကန်ဗန်နာယီဝင်ကြီးဌာနကမြန်မာအမည်မဲစီးရင်တချို့ပယ်ဖျက်လိုက်တာကိုကြိုဆိုပေမဲ့လည်းခိုင်လုံတဲ့အကြောင်းရင်းတွေကိုအများပြည်သူသိအောင်ဗန်နာယီဝင်ကြီးဌာနကဖော်ပြတင်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Dave Mathiasen က VOA ကိုပြောပါတယ
် That's the thing about the process it's very difficult you have to look at the wording of the state
ဒါတို့ရဲ့လုံလုံဆင်ဖြစ်ပါတယ်တို့ကြီးညာချက်မှာဖော်ပြထားတဲ့စကားလုံးတွေကိုကြည်ရင်ကျွန်တော်တို့အတွက်ဘာကြောက်ဆိုတဲ့အချက်တွေသိရဖို့ခက်ခဲပါတယ်ဗန်နာယီဝန်ကြီးဌာနအနေနဲ့ဘလို့အချက်တွေကြောင့်အမည်မဲစင်းကနေသူတို့ကိုပယ်ဖြစ်တယ်လဲဆိုတာအများပြည်သူသိခွင့်မရှိတဲ့သဘောမျိုးဖြစ်နေပါတယ်
။ဒါ့အပြင်အမေရိကန်ဗန်နာယီဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးဆက်ပြီးချိုးဖောက်နေတဲ့အာဏာပိုင်တွေရဲ့အမည်စင်းတွေကိုထပ်တိုးပြီးထုတ်ပြန်တင်တယ်လို့မြင်ကြောင်း Dave Mathiasen ကအခုလိုပြောပါတယ
်။ But I think the most important thing here is that if the US Treasury has
actually ထုတ်ပြန်တဲ့တင်ဟာအမည်မဲစင်းထပ်ပြီးတိုးတယ်ဆိုတာမျိုးဖြစ်တင်ပါတယ်။အမေရိကန်ဆိုရရဲ့အလုပ်ဖြစ်တဲ့မူဝါဒအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးစနစ်တကျချိုးဖောက်နေသူတွေဒါမှမဟုတ်ပြုပြင်ပြောင်းလဲရေးကိုနောက်ရှက်နေသူတွေရဲ့အမည်စီရင်ကိုထုတ်ပြန်တင်တာပ
ါ SDN အမည်မဲစီရင်ကနေပယ်ဖျက်ခံရသူတွေစီရင်တွေထဲမှာတော့မြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တအုပ်ဖြစ်တဲ့ဦးဝင်းအောင်ရဲ့အမည်ကိုအမေရိကန်ဗန်နာယီဝန်ကြီးဌာနကဧပြီလကကြေညာခဲ့တာပါပြောခွင့်ရအမျိုးသမီးရဲ့ VOA မြန်မာပိုင်းကိုတုံ့ပြန်တဲ့စာမှာတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုဆက်ပြီးအကူအညီပေးသွားမှာဖြစ်ပေမဲ့နိုင်ငံတွင်းပြောင်းလဲတဲ့အခြေအနေတွေပေါ်မူတည်ပြီးတော့တုံ့ပြန်ဖို့အတွက်နောက်ထပ်အမည်မဲစီးရင်တွေတိုးတာဒါမှမဟုတ်ပယ်ဖျက်တာမျိုးတွေရှိနေမှာဖြစ်တယ်လို့လည်းဖော်ပြထားပါဗျ။ပြီးခဲ့တဲ့နိုဝင်ဘာလကတော့ SDN အမည်မဲစီးရင်နဲ့ထပ်တိုးဖော်ပြခံရသူတွေထဲမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းဩစာကြီးမားသူတအုပ်ဖြစ်ပြီးလွတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တဲ့ဦးအောင်တောင်းကိုဖော်ပြခဲ့ပါတယ်။သူဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုအားနည်းအောင်အကြမ်းဖက်ဖိနှိပ်မှုတွေနဲ့အာဂရီလိုက်စားမှုတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်ခဲ့သူတအုပ်ဖြစ်တယ်လို့ဗန်နာယီဝန်ကြီးဌာနရဲ့ကြေညာချက်မှာရေးသားထားပါတယ်ရှင်။
ရော့ရှင်များခင်ဗျာအထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်မှုအတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းမြန်မာနိုင်ငံရေးအခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါတော့လဲလာမယ့်စနေညပိုင်းဒက်အလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရရှိနေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့ကိုမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်တော်ရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒါကတော့ VOA မြန်မာပိုင်းကသောရရှင်တွေရဲ့သဘောထားအမြင်တွေကိုဖိတ်ခေါ်ဆွေးနွေးနေတဲ့ဒိုက်ရိုက်လေလာအစီအစဉ်ဖြစ်ပါတယ်။စနေနေ့ညမှာတင်ဆက်မှာမို့သောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေဒိုက်ရိုက်အတန်လွှင့်နေပါတယ်ရှင်။အထွေထွေရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လိုတော့တဲ့အချိန်မှာတိုင်းရင်းသားဒေသတချို့မှာတော့မြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မဲဆန္ဒနယ်မြေအားလုံးမှာရွေးကောက်ပွဲကျင်းပနိုင်ရေးမတိမချာဖြစ်နေပါတယ်။လက်တလုံးမှာလည်းနိုင်ငံတဝန်းလုံးမှာမဲဆန္ဒရှင်စည်ရင်းလွဲမှားမှုတွေပြင်းစင်နေကြရမှာတိုင်းရင်းသားဒေသတွေမှာတော့လုံခြုံရေးအခြေအနေတွေကြောင့်မဲဆန္ဒရှင်စည်ရင်းနဲ့မဲပေးခွင့်ဆုံးရှုံးမဲ့အရေးနဲ့လည်းရင်ဆိုင်နေကြရပါတယ်။မတ်တန်ကြီးထိုက်ကဆက်သွယ်တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းမဲ့လိုတော့တဲ့အချိန်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစီးရင်အခြေအနေကတင်းမာနေစေဖြစ်ပါတယ်။လက်တလုံးမှာလည်းကရင်ပြည်နယ်အတွင်းကရင်လက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေရှိနေသလိုကရင်တိုင်းရင်းသားလက်နက်ကိုင်တို့ထိန်းချုပ်ရာဒေသတွေကပြည်သူတွေအနေနဲ့တော့လာမယ့်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရမှာမဟုတ်ဘူးလို့ဖလုံစောဒီမိုကရက်တစ်ပါတီရဲ့လွှတ်တော်အမတ်နော်စေးဝါကပြောပါတယ်
။ကျွန်မထင်တာတော့ဒီကိစ္စကတော့လည်းမဟုတ်ဘူးနော်။မီယာအစုံတော့ရေကောက်ပွဲတော့ဖြစ်မယ်ဒါပေမဲ့လက်နက်နေကုန်လုံးဆိုင်ပေါ်ကယူရတုတ်တာတော့မပါမှာယူနေအားလုံးတော့ပါမှာပါဒါပေမဲ့တချို့ကြီးကြီးကြံခဲ့မှာပ
ါကရင်ပြည်နယ်ရင်းကမြို့နယ်တိုင်းမှာတော့ရွေးကောက်ပွဲကျင်းပနိုင်ပွဲရှိပေမဲ့မဲဆန္ဒပေးပိုင်ခွင့်ရှိသူတိုင်းတော့မဲပေးခွင့်ရမယ့်အခြေအနေမရှိဘူးလို့နော်စေဝါပြောခဲ့တာပါတချိန်တည်းမှာပဲရှမ်းပြည်နယ်အရှေ့ပိုင်းတလွားမှာလည်းစီးရီးတင်းမာမှုတွေကရှိနေပါတယ်ကိုကန့်ဒေတာလောက်ကင်မြို့ဟာစစ်အုပ်ချုပ်ရေးကျင့်သုံးနေသလိုရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာလည်း TNL တောင်းပလောင်တပ်တို့နဲ့မြန်မာတပ်မတော်တို့နေ့စဉ်ဆိုသလိုတိုက်ပွဲတွေကရှိနေပါတယ်။ကိုကန့်ဒေတာလောက်ကင်နဲ့ကုန်းချန်းတို့မှာတော့လက်တလုံးမဲဆန္ဒရှင်စီးရင်ကောက်ယူနေပြီးအခြေအနေကလည်းတည်ငြိမ်လာတာကြောင့်ရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာရှိပါတယ်လို့ရှမ်းပြည်နယ်တွင်းမှာအဓိကဝင်ရောက်ရှင်ပြိုင်မဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါတယ်
ကိုကဒီကအလောက်ဆိုင်နဲ့ကိုရဲ့မြို့နယ်ပဲရှိတာတယ်လေအဲမြို့နယ်လုံးကရှိတာတော့ခုလောလောဆယ်ကြည့်ရတာတော့ရေကောက်ပွဲဖြစ်နေပုံပေါ်တယ်ဗျတို့မဲဆင်းနေပြန်ပြည့်စုံနေတော့ကြားတယ်သူသားမှာကဒီအကုန်လုံးမဲဆင်းအကုန်လုံးပေါအောင်လို့ကျွန်တော်ပြောအောင်မယ်အဲ့ဒါတော့ကျွန်တော်ဟိုမဲဆင်းအကုန်လုံးတချို့အရာမပေါအောင်လေမပါရအောင်လေကျွန်တော်ပေါအောင်တော့လောက်ရမှာပေါ့ကျူစားမှာပေါ့
ဒါပေမဲ့လည်းရှမ်းပြည်နယ်တွင်းမှာမဲဆန္ဒရှင်စည်ရင်းတွေမှားယွင်းနေတာကြောင့်မဲပေးပိုင်ခွင့်ရှိသူအားလုံးတို့မဲပေးခွင့်ရရေးအတွက်ကိုတော့စိုးရိမ်နေရဆဲဖြစ်ပါတယ်။ရှမ်းပြည်နယ်တွင်းကဝကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတော့ရွေးကောက်ပွဲတွေကျင်းပနိုင်မှာမဟုတ်ဘူးလို့လည်းဦးဆိုင်အိုက်ပေါင်းကပြောပါတယ်။လက်တလောတိုက်ပွဲတွေဖြစ်နေပြီးတောင်းနေချီတဲ့ဒေသခံတွေစစ်ပြေးစစ်ရှောင်နေကြရတဲ့ကချင်ပြည်နယ်တွင်းမှာတော့မဲဆန္ဒရှင်စည်ရင်းရောရွေးကောက်ပွဲကျင်းပနိုင်မဲ့အရေးမှာပါမတိကျမှုတွေရှိနေသေးတာဖြစ်ပါတယ်။စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကအခုလိုပြောပါတယ
်။အဲစစ်ဆောင်ကလည်းစစ်ဆောင်စခန်းမှာလုပ်မယ်လို့ကြွတ်ချင်တာပဲ။ကျွန်တော်တို့လည်းဒီမှာကြာနေတဲ့ခါကျတော့ဘယ်လိုလုပ်ထားလဲတော့မသိဘူး။အဲစခန်းนี่လည်းသူ့ဟာလည်းသူတို့လုပ်မယ်လို့ထင်တာပဲ။ဒါတော့ကော်မရှင်ကပဲသိမှတင်တယ်။ဒါပေမဲ့အခုတော့ဒီမှာမဲဆန္ဒနယ်မှာဘာမှတိုက်ပွဲမဖြစ်ဘူး။ဖြစ်တာအဲဖက်ကတ်တို့ပါလို့အဲဖက်ကတ်တို့ပါလို့ပဲဆိုတော့အဲကဒီဟိုဘောမင်းဒီအခြေအနေအဘကဒီဒေတာကဟိုအနာတိုင်းနေဘလို့ပြင်ပြလာမလို့တော့မသိဘူး။တစ်ထောင်တစ်ဆယ်လုံးကတော့ရွေးကောက်ပွဲမကျင်းပတဲ့နေရာရှိပါတယ်။အဲ့ဒါကစွန်ပါဘုံဒီနေတဲ့နေရာနဲ့ ဒီကျမတို့ဉာဏ်ရံကပြည်내တနေရာပေါ့နော်အဲ့ဒီနေရာဖြစ်ပါလား
ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်လို့ကြေညာထားပြီးလွှတ်တော်အမတ်လောင်းတွေကိုလည်းစတင်လက်ခံတော်မှာဖြစ်ပါတယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့မဲဆန္ဒရှင်စင်ပြင်းစင်ဖြစ်ဆွမှုတွေအပြီးမတတ်နိုင်သေးသလိုတိုင်းရင်းဒေသမှာလည်းစည်ရည်တင်းမာမှုတွေကြောင့်လာမယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးပိုင်ခွင့်ရှိသူအလုံးတို့မဲပေးနိုင်ခွင့်ရရှိဖို့ကတော့တေချာရည်ရမှုမရှိသေးပါဘူးရှင်
မတ်တန်ကြီးထိုက်ပြောပြသွားတာပါရှင်။အခုလိုမြန်မာနိုင်ငံကအခြေအနေတွေကိုနားဆင်ပြီးတဲ့နောက်မှာတော့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့သတင်းလွှာတွေကိုလည်းကြည့်ကြရအောင်ပါ။ဂရိနိုင်ငံရဲ့ကျွေးမြီပြည်ထနာနဲ့တရုတ်နိုင်ငံရဲ့ stock share ဈေးကွက်မတိမငြိမ်ဖြစ်နေမှုတွေကြောင့် American စီးပွားရေးပေါ်တိုက်ရိုက်ချင်းချောက်မှုလို့မမြင်ပါဘူးလို့ American ပြည်ထောင်စုဗန်နာရေးဝန်ကြီး Jack Liu ကမြင်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ဝင်ကြီးလီယူကဗုဒ္ဓဖုနေ့မှာတောင်းဆိုလိုက်ပါတယ်။ဂရိနိုင်ငံမှာဥရောပသမဂ္ဂထိပ်သီးညီလာခံမတိုင်ခင်ဂရိနိုင်ငံရဲ့အကျွေးရှင်တွေအနေနဲ့အကျိုးဖြစ်ထွန်းစေနိုင်မဲ့တိုးတက်မှုကိုဖြစ်စေနိုင်တဲ့အကျွေးပေးကြဖို့တိုက်တွန်းလိုက်တဲ့အကြောင်း VOA သတင်းတောက် Victor Betty သတင်းပေးပို့ထားတာကိုတော့ဥဆံမိုးဝေကပြောပြမှာပါရှင
်။ဘူရူးနေမြို့တော်ဝါရှင်တန် DC ကအတွေးခေါ်ပညာရှင်အဖွဲ့ဖြစ်တဲ့ Brookings Institute မှာစကားပြောဆိုရင်းနဲ့ဝင်းကြီးလူကတရုတ်နိုင်ငံရဲ့ stock share ဈေးကွက်ဟာကမ္ဘာစီးပွားရေးစနစ်မှာအပြည့်အဝပူးပေါင်းထားတာမဟုတ်ဘူးလို့ Mr. Liu ကပြောပါတယ်။မကြသေးခင်ကတရုတ်နိုင်ငံရဲ့ stock share ဈေးကွက်တန်ဖိုးတဟုန်တို့ကျဆင်းသွားမှုကတရုတ်နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုအပေါ်တန်ကြာတွေတိုးလာစေပါတယ
်။ How do China's policy makers respond to this?And what does it mean in terms of the core condition of the economy?
တရုတ်နိုင်ငံရဲ့မူဝါဒချမှတ်သူတွေအနေနဲ့ဒီကိစ္စအပေါ်ဘယ်လိုကင်တွယ်မှာလဲ။ဒါကတိုင်းပြည်ရဲ့ကျော်ရိုးပင်မစီးပွားရေးအခြေအနေအပေါ်မှာဘယ်လောက်ရပ်ခန့်မှာလဲ
။တရုတ်တာဝန်ရှိသူတွေဟာအစုရှယ်ယာဈေးကွက်နဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးအောင်လုပ်မယ်ဆိုပြီးတော့ရှင်းရှင်းလင်းလင်းပြောဆိုထားတဲ့အစီအစဉ်ကိုပြုပြင်ပြောင်းလဲဖို့လုံးဝတန်တိချံချထားပြီးဖြစ်တယ်လို့လည်းဝန်ကြီးလီယူကပြောပါတယ်
The question isn't their commitment to the goal. The question is the pace at which they implement it and do they do it fast enough for it to be effective. I hope this is not something that's
through your မြန်မာကျပန်းနိုင်အတွက်ဘလို့တဏိဋ္ဌာန်ချထားတယ်လဲဆိုတာကမေကောမဟုတ်ပါဘူး။ဘလို့အကောင့်ထဲပေါ်ဖို့ခြေလန်းလှမ်းနေတယ်လဲ။မြန်မြန်ဆန်ဆန်ထိထိရောက်ရောက်ရှိအောင်လုပ်နေရလားဆိုတာပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဆက်လက်စောင့်ကြည့်နေပါတယ်။အခြေအနေကိုတိုက်ရိုက်လေ့လာစောင့်ကြည့်နေပါတယ်။တို့အနေနဲ့ဒီအခြေအနေပေါ်မူဝါဒတွေချမှတ်ထားပြီးသားဖြစ်ပါတယ်။အဲဒီကိုသူတို့အကောင့်ထဲပေါ်နိုင်မယ်ဆိုရင်အနာဂတ်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပိုပြီးအကောင့်လာဖို့ရှိပါတယ
်တရုတ်နိုင်ငံဟာဗဟိုထိန်းချုပ်မှုအလွန်ကြီးမားတဲ့အခြေအနေဆက်မှုစီးပွားရေးကနေဈေးကွက်နဲ့စားသုံးသူတွေအပေါ်အခြေခံတဲ့စီးပွားရေးစနစ်စီကိုရွေးရှားလာမှုဟာနှေးကွေးလာနေပါတယ်ဒါပေမဲ့တရုတ်နိုင်ငံသားတွေအတွက်လူနေမှုစနစ်ပုံမကောင်းမွန်တိုးတက်လာပြီးတော့ကမ္ဘာ့စီးပွားရေးကိုလည်းအကောင့်လာစေတယ်လို့လူကပြောပါတယ်တရုတ်နိုင်ငံရဲ့ stock share ဈေးကွက်မတိမငြိမ်ဖြစ်မှုနဲ့ဂရိနိုင်ငံရဲ့ကျွေးမြီပြဿနာဟာအမေရိကန်နိုင်ငံရဲ့စီးပွားရေးကိုဓာတ်ရိုက်ချင်းချောက်တာမျိုးတော့မရှိပါဘူးလို့အမေရိကန်ဗန်နာရေးဝန်ကြီးကပြောပါတယ်။ဂရိနိုင်ငံရဲ့ကျွေးမြီကိစ္စကိုပြန်လည်အဆင်ပြေအောင်အဖြေရှာရေးကိစ္စဟာပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးအတွက်အကျိုးစီးပွားဖြစ်တယ်လို့ဒီတိုင်းပြည်တိုးတက်မှုကိုလည်းဖြစ်စေပါတယ်လို့ဗန်နာရေးဝန်ကြီးကပြောပါတယ်။ဂရိနိုင်ငံရဲ့ဗန်နာရေးပြဿနာဟာအဖြေရှာလို့ရစဲဖြစ်နိုင်တယ်လို့ယုံကြည်တဲ့အကြောင်းမစ္စတာလီယူကပြောပါတယ်။ဒါပေမဲ့ဥရောပနိုင်ငံတော်တော်များများကကျွေးမြီပြဿနာပြန်လည်ပြုပြင်ဖို့အတွက်စိတ်မပတ်တော့ဘဖြစ်နေတာကတော်တော်ကိုအရေးကြီးတဲ့အကြောင်းအရာဖြစ်တယ်လို့လည်းသူကပြောပါတယ်။မကြခင်ရဲ့အနေငယ်အတွင်းမှာမေးရတော့မယ့်မိကွန်းကတော့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးကလုံလောက်တဲ့ယုံကြည်မှုရရှိနိုင်မလား။ကျွေးမြီပြဿနာကိုဥရောပကပြန်လည်ပြုပြင်ပြင်ဆင်ပေးဖို့အတွက်လိုအပ်ချက်တွေကိုဂရိနိုင်ငံကလှုံ့ဆော်ပေးနိုင်မလားဆိုတာပဲဖြစ်တယ်လို့မစ္စတာလီယူကပြောဆိုပါတယ်။ဥရောပနိုင်ငံတွေကသဘောတူညီမှုရရှိဖို့နောက်ဆုံးရအဖြစ်တနင်္ဂနွေနေ့ကိုတတ်မှတ်လိုက်တာဟာဂရိနိုင်ငံအတွက်မကြခင်ငွေကြေးပြတ်တောက်သွားနိုင်တဲ့အဖြစ်မျိုးနဲ့ကြုံနိုင်တယ်လို့ကမ္ဘာစီးပွားရေးအတွက်လည်းအန်ဒီယေမြင့်တက်လာတယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးကပြောပါတယ်။သဘောတူညီမှုတစ်ခုတော့ရတဲ့နဲ့အချိန်ကိုရောက်နေပြီလို့လည်းဝန်ကြီးလူကပြောဆိုပါတယ်ခင်ဗျာ
။ဥဆက်မိုးဝေပါရှင်။မကြခင်မှာတော့ဥကောင်းဒန်ရအရေးပေါ်ပြုစုမှုကိုပြောပြမယ်။ကျမ်းမာရေးကဏ္ဍကိုတင်ဆက်တော့မှာပါ။တောက်ကြနေနနခင်းအစီအစဉ်တွေကိုကမ္ဘာတလောမှာရှိတဲ့ VOA သောရရှင်တွေအနေနဲ့ရေဒီယိုကထုတ်လွှင့်တဲ့အချိန်နဲ့တိုက်ရိုက်တပြေးညီနားဆင်မယ်ဆိုရင်တော့ကျမတို့ internet website စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ2015ခုနှစ် FIFA အပေါ်ဆွဲချက်တင်တာနဲ့1998ခုနှစ် Salt Lake City Olympic Committee ရဲ့အရှုပ်တော်ပုံတို့ဟာအရေးပါပြီးထူးခြားတဲ့အချက်တွေတူညီကြပြီး နှစ်ခုစလုံးဟာအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနကနေပြစ်မှတ်ထားစုံစမ်းစစ်ဆေးတာကိုခံနေရပါတယ်။နိုင်ငံတကာအာကစားအဖွဲ့အစည်းအပေါ်မှာပြည်ရင်းပြည်ပအာဂရီလိုက်စားမှုဆွဲချက်တွေနဲ့တရားစွဲနိုင်ဖို့အတွက်တရားဥပဒေဆိုင်ရာအခြေခံအကြောင်းရင်းတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ရမွန်တေလာနဲ့ဆီလီယာမန်ဒိုဇာရုရဲ့သတင်းပေးပို့ချက်ကိုတော့ကိုရန်နိုင်ကပြောပြမှာပါရှင်
။ကမ္ဘာ့လုံးဖွဲ့ချုပ် FIFA ပေါ်ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးတော့တချို့တွေကအမေရိကန်တရားရေးဌာနကိုဒေါသထွက်ခဲ့ကြပါတယ်။FIFA ဒုဥက္ကဋ္ဌဟောင်း Jack Warner ကတော့ American ကိုအခုလိုဝေဖန်လိုက်ပါတယ
် America believes that they have some divine right
to get ဘလားကိုဝေဖြစ်ဖြစ်ဒါမှမဟုတ်တခြားတစ်ခုခုဖြစ်ဖြစ်အင်ရှင်ဖြစ်ဖို့အခွင့်အရေးဘုရားသခင်ကပေးထားတယ်လို့ American ကယုံကြည်နေပါတယ
်ဒါပြင်ရုရှားသမ္မတ Vladimir Putin ကလည်း American ကိုအခုလိုဆွဆွဲလိုက်ပါတယ
် They should have not
ဒါဟာ American ကတခြားနိုင်ငံတွေမှာပါသူတို့ရဲ့တရားစီရင်ပိုင်ခွင့်ကိုချဲ့ဖို့အတွက်ကြိုးပမ်းမှုအသက်ဆိုတာရှင်းပါတယ်
ဒါပေမဲ့ American ဥပဒေပညာရှင်တွေအတွက်တော့ဒီဆွဲချက်ကနေမေးခွန်းတစ်ခုထွက်လာခဲ့ပါတယ်။ပထမတစ်ခုကတော့ဒီပြစ်မှုဟာ American မြန်မာကျူးလွန်တာလားဆိုတာနဲ့ဒုတိယတစ်ခုကတော့လူပုဂ္ဂိုလ်တဦးတယောက်ဒါမှမဟုတ်တခြားပါဝင်ပတ်သက်နေတဲ့သူတွေနဲ့ပတ်သက်ပြီးတော့အဲ့ဒီလူအပေါ်မှာတရားစီရင်ပိုင်ခွင့်အတွက်အခြေခံအကြောင်းတွေရှိသလားဆိုတာပါ Jennifer Allen ဟာ New York တက္ကသိုလ်ကဥပဒေပါမောက္ခဖြစ်ပါတယ
် It's not unlike someone who stands on US soil and intentionally fires
ဒီကိစ္စက American မျိုးပေါ်ကနေပြီးတော့တယောက်ကနိုင်ငံသားမှရှိနေတဲ့တယောက်ကိုတတ်ဖို့အတွက်တနက်နဲ့ရွေချက်ရှိရှိပြစ်ပြီးတော့အောင်မြင်သွားတာနဲ့တူပါတယ်ဆွဲချက်တင်ခံရတဲ့ပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့ကြီးကနိုင်ငံသားဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီဟာကပြစ်မှုဖြစ်ပြီးတော့သူ့ရဲ့ရွေချက်ဒါတွေအကုန်လုံးက American နိုင်ငံမှဖြစ်တာပါဒီပြစ်မှုကဒီမှာဖြစ်တာပါ
American ဘန်ဒါရေးအဖွဲ့အစည်းတွေကနေတဆင့်အာဂရီလိုက်စားမှုတွေပါဝင်ပတ်သက်နေတဲ့ဒီလိုပုံစံအမှုတွေဟာ American ကတရားစွဲဖို့လလန်းမမီတဲ့နေရာမျိုးမှာရှိတာမဟုတ်ဘူးလို့တော့ဘာမောက်ခ်အာလန်ကပြောပါတယ် American တရားရေးဌာနဟာအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးပြည်တွင်းမှာရောပြည်ပမှာပါထိတိယောက်ယောက်နေနေနေတာဆယ်စုနှစ်တခုကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့အဲ့ဒီထဲမှာ2000ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်အာဂရီလိုက်စားမှုတွေပါဝင်ပတ်သက်နေတဲ့1998ခုနှစ် Salt Lake City Olympic Committee ရဲ့အရှုပ်တော်ပုံလည်းပါဝင်ပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးဆိုင်ရာကျွမ်းကျင်သူ Alexander Richard FIFA ရဲ့တရားလွတ်လပ်တဲ့အုပ်ချုပ်မှု Committee ဖွဲ့ဝင်တဦးဖြစ်ပြီးတော့2013ခုနှစ်မှာယာတုကနေနှုတ်ထွက်ခဲ့တာပါ။ FIFA အတွင်းမှာအာဂရီလိုက်စားမှုတွေနဲ့ငွေကြေးမတမာမှုတွေအချင်းတော်ကြကလေးကရှိနေခဲ့တာကိုသူယုံကြည်တယ်လို့ VOA ကိုပြောပါတယ
် When you have this closed circle with no independent oversight no independent board members
သူတို့တီချာကြီးတက်နေတာလည်းမရှိ corporation တွေနဲ့အခြားမှာအခုရှိနေတယ်လို့မျိုးတီချာလွတ်လပ်တဲ့ဗုတ်အဖွဲ့ဝင်တွေလည်းမရှိတဲ့ဒီလိုမျိုးတီချာအတိုင်းဝိုင်းလေးဖြစ်နေတော့ဒီလိုလှုပ်ရုပ်လှုပ်စင်အတိုင်းလှုပ်သွားမယ်ဆိုတော့စိတ်နေစိတ်ထားတွေဖြစ်ဖို့ကအရန်လွယ်တယ်ပြီးတော့ဒါက FIFA ထဲမှာအချိန်တော်ကြာကလေးကရှိနေတာလို့ကျွန်မထင်ပါတယ
် FIFA အနေနဲ့တကယ်တမ်းအပြောင်းလဲတွေလုပ်ချင်တယ်ဆိုရင်အခုချိန်မှာအပြောင်းလဲတွေလုပ်ပြီးလောက်ပြီလို့ Rich ကပြောပါတယ
် What happens instead is that Blatter talks about reform at intervals whenever the pressure builds and then it fades back
ကြည့်ရင်ဖြစ်နေတာက PR တွေများလာပြီဆိုရင် Mr. Blatter ဟာပြုပြင်ပြောင်းလဲရေးတွေလုပ်မယ်လို့ပြောတယ်ပြည့်ရခါကျရင်အဲ့ဒီလိုပြောနေတာတွေကပြန်ပြီးပျောက်သွားတာပါပဲ
1998ခုနှစ်ကတည်းက FIFA ဥက္ကဋ္ဌဖြစ်လာခဲ့တဲ့ Mr. Blatter ဟာစုံစမ်းစစ်ဆေးတာတွေကိုဆက်ပြီးတော့ခံနေရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့သူ့နေရာမှာအစားထိုးဝင်ရောက်မဲ့သူကိုရွေးချယ်ပြီးသွားရင်ယာတုကနေအနားယူဖို့သဘောတူခဲ့ပါတယ်ဒါပေမဲ့ FIFA အတွင်းအောက်ဒီလိုက်စားမှုတွေမှာတော့သူပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောနေတုံပဲဖြစ်ပါတယ်ဂျင်းထဲမှာပဲ FIFA အလုံးမှုဆောင်ကော်မတီအဖွဲ့ဝင်ဟောင်းလဲဖြစ် CONCACAF ဇုံရဲ့အထွေထွေအတွင်းမှုဟောင်းလဲဖြစ်တဲ့ Chuck Blazer ကိုအောက်ဒီလိုက်စားမှုတွေနဲ့ဆက်ဆက်ပြီးတော့ဘောလုံးပွဲတွေကနေရာသပံထုတ်ပယ်လိုက်ပြီလို့ FIFA ကနေကြေညာပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်သွားမှာပါလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါဒီဒက်ရှင်စီတဲ့ဟာကို control လုပ်ထားတဲ့ center လေးရှိတယ်ပေါ့လေအဲ့ရှိတဲ့နေရာကြီးဒါဖြည့်သွားမယ်ဆိုရင်ဒီကာရေးစင်တာရောနှလုံးဟို control လုပ်တာရောမရှိဘ
ူးဒါကတော့ဥကောင်းတန်ရာအရေးပေါ်ပြုစုမှုအကြောင်းကိုပြောပြမယ်ကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါရှင်ဒါအပြင်နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်မှာပါအခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်ဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြည်ညွှန်းပါလေဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြည်ညွှန်းပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမူလေအသိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအသိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်းတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ဆိုရဲကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
။အခုဆက်လက်နားဆင်ရမှာကတော့ဒီအခုဆက်ပြီးတော့နားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့ဥကောင်းတန်ရာအရေးပေါ်ပြုစုမှုအပိုင်းနှစ်ကိုတင်ပြမှာပါအယိုးအထုကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းထားတာပါရှင်
โอเคဘာမခတော်တော်ကျွမ်းမြတ်ခင်ဗျာကျွန်တော်တို့ဥကောင်းတန်ရာရတာနဲ့ပတ်သက်ပြီးတော့ဒီပြင်းထန်တဲ့အဆင့်ကိုခွဲခြားသိနိုင်ဖို့အချက်တွေနောက်အရေးပေါ်ပြည့်စုံကူတာမှုလိုအပ်ချက်တွေကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောပြီးတဲ့အခါမှာဒီတစ်ခေါက်တော့ဆရာရင်နောက်ထပ်ရောဒီသတိပြုစရာအရေးကြီးတဲ့အချက်တွေအကြောင်းကိုဆက်ပြောအောင်ဆရာ
နောက်တစ်ခုကတော့အပေါ်ဥမာဆိုလို့ရှိရင်ဦးနောက်ဖြစ်ရဲ့နောက် brain temp ပေါ့လေဦးနောက်နဲ့ဒီရဲ့လေဗင်းယုံနဲ့ဆက်တဲ့နေရာမှာတကယ်အာရောမှာရချက်တဲ့အနေအားရေးကြည့်ပါလား brain stem ဆိုတာရှိတယ်အဲ့နေရာမှာ vital center တွေအကုန်လုံးရှိတယ်ခင်ဗျသူဒက်ရှင်စီတဲ့ဟာကို control လုပ်ထားတဲ့ center တွေရှိတယ်ပေါ့လေအဲ့ရှိတဲ့နေရာကြီးဒါဖြည့်သွားမယ်ဆိုရင်ဒီ cardiac center ရောနှလုံးဟို control လုပ်တာရောမရှိတဲ့အတွက်ကျွန်တော်ပို့ပြီးတည်နိုင်တယ် breathing ကိုလည်း control လုပ်တဲ့ center တွေရှိတယ်အဲ့ center တွေကထည့်ရင်တော့ပို့ပြီးတော့ဆိုးပါလေအဲ့တော့ energy မှာကျွန်တော်တို့ respirator ဆွေးကြီး၆ခုပြည့်စုံရင်ထည့်ပြီးဆေးရုံခေါ်သွားမယ်ဆိုရင်တော့သူ့ recovery ပြည့်စုံချိန်ထိ၆ခုပြည့်ရနေစက်ပေးထားနိုင်မယ်ဆိုလို့ရှိရင်အသက်ရှင်နိုင်မယ်ရှိတာပေါ့လေ
ဟုတ်ကဲ့ဆရာတော့အဓိကအသက်ရှူတာနဲ့ဒီနှလုံးသွေးလက်ပတ်မှုပုံမှန်အားကောင်းနေအောင်ပေါ့ဆရာနော်ထိန်းထားဖို့ဆေးရုံရောက်ခင်ဗျာ
ဟု
တ်ကဲ့ဒါကိုအရေးကြီးဆုံးလို့ပါနောက်တစ်ခုဆရာပြောတဲ့ဒီသွေးထွက်လွန်တဲ့အပိုင်းရှိခဲ့ရင်ဒီကောင်းကနေသွေးထွက်လွန်တာပေါ့နော်ရှေးသူနာပြည်သူမှုအနေနဲ့ဘလို့ကုညီပေးနိုင်မလဲဆရာ
ကျွန်တော်တို့ဒီစကပ်ပေါ့လေကျွန်တော်ပေါ့တဲ့နေရာလေးပေါ့ဟိုအကွန်ရဲ့အပြင်ကနေရာတွေက special area တွေပါသွေးကြောတွေကအောက်ကသူ့ရဲ့ရေပြားအောင်မှာသွားတာမှာသူကပေးတဲ့ဖြစ်တဲ့ခင်ဗျာဒီနေရာတွေပြတ်ရှာလို့ရှင်သွေးထွက်တာများတတ်ပါတယ်အဲ့ဒါမျိုးကြောင့်လို့ရှင် pressure ပေးဖို့လိုပါတယ်ကျောင်းပေးလိုက်လို့ရှိရင်တိတ်နေမှာလေ။ဗတ်ဒီနဲ့ရှိရပေါ့။ဘတ်ကျောင်းပေးပြီးဗတ်ဒီနဲ့ရှိပရက်ရှာပေးလို့ရှိရင်တိတ်တယ်။အဲဒီအကွန်ထရိုးဆိုလို့ရှိရင်တော့တကယ်တော့ပရက်ရှာပေးပြီးမင်းများခေါ်တာဆေးရုံမှာဆိုတော့ကျွန်တော်တို့ကဒီဖော့ဆက်လို့ပါလို့လေ။ကျွန်တော်တို့စကင်းကိုကန်လိုက်ပြီးတော့လှန်လိုက်တာနဲ့ကိုသူအတိတ်သွားတိုင်းပါလေ။ဟောလေးများသွေးတည့်အောင်လုပ်ရမယ့်နေရာတစ်ခုဖြစ်ပါလေ။သွေးစပ်သားရတဲ့ပြားနဲ့ဒီအဖြစ်တွေကတော့အင်တန်ဒရီချောင်းမဲ့အဖြစ်လေးဖြစ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီလူနာတဲတဲ့အပိုင်းမှာဟောဆရာကြီးဒီဥကောင်းတန်ရရတဲ့လူကိုလေဘယ်လိုမျိုးအန်ဒီရဲ့ကင်းအောင်ပေါ့နော်တဲနိုင်မလဲဆရာ
နံပါတ်၁ချက်တော့ကျွန်တော်ပြောချင်တာဥကောင်းရေလေပင်းမျက်နှာကျွန်တော်တို့ဒါကယူနစ်တစ်ခုအနေနဲ့ကျွန်တော်ယူဆဥကောင်းခံပြီးရေလေပင်းရောပါဖြစ်နိုင်တယ်နောက်ပတ်နေ့နောက်ဆုံးကိုကြည့်ရတာနဲ့ပေါ်လာရှာလာအခုကအသေးသေးဥပါရရှိလို့ရှိရင်သူကငုံသွားတာပေါ့ရှေ့ကိုငုံသွားတယ်ရှေ့ကိုရေးသွားတယ်အတွက်ခေါင်းရေးတယ်လက်မရပါလိုက်ရတယ်အဲတော့ကျွန်တော်လက်မရပါထိနိုင်တယ်ဆက်ပါကစပိုင်းပေါ့အဲကျွန်တော်ကခေါင်းမတိုင်ရတယ်ဆိုတော့ကစပိုင်းကိုလက်ကိုစမ်းမိကြဖြစ်အောင်ထိနိုင်ကြရရလုံးများပါတယ်ဝါမျက်နှာကြည့်ရဆိုလို့ရှိရင်လက်ပင်းမှာရိုးပါကြည့်တယ်အမြင်အတိုင်းရှိတဲ့ဆရာမျိုးပြန်လေကျွန်တော်လည်းလေးရောစာဖို့တမဆုံးကြည့်တဲ့ဆရာဝန်ကစာအောင်ရှိပါတယ်ပြည်သူလူတွေတည်ပြရမှာပေါ့အဲ့ဒီမှာနောက်တစ်ချက်ဒီဟာလေးကိုဘယ်လိုတည်ဆောင်မလဲဘယ်လိုကုသမလဲအဲ့ဒါအရေးကြီးပါတယ် on site ဘာလို့ celebration လုပ်ပြရတဲ့ဒီပြန်လေကျွန်တော်တည်တော့မယ်ဆိုလို့ရှိရင်ကျွန်တော် try to find engine ရှိတယ်လို့ပဲကောင်းတာအခြေခံတူအရင်ယူဆတာ
ဟုတ်ကဲ့ဒီ level ကိုချိုးသလိုမျိုးပဲလုပ်ပေးရမှာပါဆရာနော
်အဲ့ဒီအတွက်ကျွန်တော်မားတဲ့အခါပြည့်တဲ့အခါပုံစံချင်းထားတဲ့နေရာလေးရေးကြည့်ပါအဲ့ဒါပြောသလို level ကိုဆက်လွယ်လာရင်ပုံဆိုးနိုင်မှာဒါအဲ့ဒါကြာရင် attribute ကိုကျွန်တော်က split လုပ်တဲ့ဟာလို့ရှိပါရဲ
့ဟုတ်ကဲ့ဆရာဒီ level ကိုငြိမ်သွားအောင်လို့ချက်လို့စီးပေးတဲ့အထောက်အကူပြုပစ္စည်းမျိုးပါ
ဟုတ်ပါရဲ့ဒီဘက်ကကော်လာအခုဖြစ်ပေါ်ဆိုရဲကော်လာရရောတော်လေးဖြစ်ဖြစ်ဖြစ်ပါလေအဲ့လိုမျိုးကအဲ့လိုကားလေးမှလည်းထားပါမယ်ရှေ့ဝင်မှလည်းထားပါမယ်အဲ့လိုထားပြီးတော့ကျွန်တော်တို့ကကျေတဲ့သူကအဲ့လိုထောက်ကူပြရတယ် support လုပ်ပြီးတော့မှကျေရပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဥကောင်းတရားမှာနောက်ထပ်ကောအရေးကြီးပါနော်လုပ်ပေးတင်တာရှိသေးလားဆရာရင
်နောက်တစ်ခုကတော့အဲ့ဒီမျိုးမှမမြောက်ဘူးကျွန်တော် serious နေနေပြီးဆားလို့လုပ်ပါလေအကောကြခေပေးခြင်းပူရင်းကြည့်ပါလေ
သတိလက်တာပါဆရာနော
်ဟုတ်ပါရဲ့အကောကြဖြစ်ပြီးရှိရနေတယ်ဆိုတော့စပိုင်းဝင်ကြည့်ပြီးခေကြတော့ဇာလုံးပြည့်ပြီးပါရှိရသူစပြီးတော့စပါကျစပိုင်းဝင်ကြည့် treatment ပေးတဲ့ပုံစံမျိုးဒီ time ကြဲမှလည်းကျွန်တော်ပေးရမယ်ကျေဆောင်တဲ့နေရာမှာလည်းဆရာကျေဆောင်ရင်ဒီတဲ့မျိုးမျိုးနဲ့ပဲကျေရပါလေ
ဟုတ်ကဲ့ဒီ level ကြီးချိုးတဲ့အတိုင်းတဲ့ရတာပါဆရာနော
်ဟုတ်ပါရဲ့ဟုတ်ပါရဲ့ဟို like a log sorry တော့တဲ့လို one piece မှပြီးကျဲသွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာရေအခုလို့ဒီဥကောင်းတရားရရနေပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
တခုပြောဖို့ကကောင်းခံနေတဲ့လူတိုင်းကိုဒီဆေးကိုပြင်ထားဖို့လိုပါတယ်ဘာလို့လဲဆိုတော့ကျွန်တော်မှတချို့ injury တွေကအခုအကောကျမဖြစ်ပြင်နဲ့ဒီကမဖြစ်ဘူးကောင်းတယ်ဟဲ့ဆိုပြန်လွတ်လာပြီမှာတခါတခါအင်းကမှာအကောင်းချက်ဖြစ်တော့လားရှိ
ဟုတ်ကဲ့
ဒီခါကကြာတော့လာရှိပြီးတော့ကြာတဲ့ခါရှိ
ဟုတ်ကဲ့ဆရာဒီအန်ကောရှက်ဖြစ်တယ်ဆိုတာဒီသတိလက်တာပေါ့နော်ဆေးရုံမှာတုန်းကသတိမလက်ပဲနဲ့အိမ်ကျဲရုံမှာသတိလက်သွားတာမျိုးပေါ့
ဟုတ်ပါပဲအဲ့ဒါမြေကျန်ပူပြီးရှိရဖြစ်ပါတယ်ရဟုတ်ဒီကြောင်ကျွန်တော်တို့ကဆေးရုံပြင်ပြီး observe လုပ်ရမယ်ဒီချာ investigate လုပ်ရမယ် ခုခေတ်မှာကျွန်တော်စီဒီတွေပါလေရှိတယ်ဒါလေးခုနေနဲ့ကျွန်တော်တို့ကတကယ်အင်ဂျီကို accurate interview ဒါမျိုးစုံနိုင်တဲ့အတွက်ဆေးဥမာရှိဖို့လိုပါတယ် observation ပြီးရောက်ကိုဖေးချာပြီးကြကြ investigate လုပ်ပြီးမှ observation ပြီးရောက်ထားပြီးတော့မှတော့ဒေတာမှအိမ်ကျန်တော့တာကောင်းပါလေနောက်ချက်ကတော့လူနာရှင်ကိုမှားလိုက်ရပါမယ်ချက်ချင်းတိုင်းရင်အကောင့်ချက်ဖြစ်သွားတယ်အိမ်မှာဆင်းသွားပြီးပြည့်ပြည့်မှာပဲဖြစ်ဖြစ်တလားဒီအချိန်စိတ်တော့မချရဘူးအဲ့တော့အဲ့လိုလူနာမျိုးအကောင့်ချက်ဖြစ်သွားတယ်လည်းချက်ချင်းပြန်လာပါကျွန်တော်စက်နေရောမှားမယ်စာနဲ့လည်းရေးပြီးတော့အပြစ်ပေးပြီးတော့ကျွန်တော်ပြန်ထွက်လိုက်ရမှာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီစီစဉ်ကိုကြာတာပလေးနေ့ညပိုင်းထုတ်လွှင့်တဲ့ VOE မြန်မာပိုင်းရဲ့အစီအစဉ်မှာလဲသွားရရှိနေနိုင်နိုင်ပါတယ်အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကယားပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါဝင်ပြည်နယ်ဝန်ကြီး၅ဦးဟာဆိုရင်ပြည်ထောင်စုတန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူဦးရေစီးရင်ဖားရမှုများပြားနေတယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်မှာစစ်အစိုးရတပ်ကနေသိမ်းဆီးထားတဲ့လေယာဉ်တွေတချို့ကိုမူလပိုင်ရှင်တွေကိုပြန်လည်ပေးအပ်ခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တင်းတွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါကရပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်အခုလိုနှုတ်ထွက်ရတာဟာလာမယ့်2015ရွေးကောက်ပွဲမှာရည်ချင်းရှိတဲ့သူတွေပါဝင်ရွေးချယ်နိုင်ဖို့အတွက်နေရာဖယ်ပေးတဲ့တဘောလို့ပြည်နယ်လျှက်စစ်နယ်စစ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်ဝန်ကြီးချုပ်အပါအဝင်ပြည်နယ်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ဖြိုးပါတီအတွင်းလာမယ့်2015ရွေးကောက်ပွဲအတွက်နေရာရွေးချယ်ရေးမှာအချင်းချင်းပြည်လည်မှုမရှိလို့ဆိုပြီးကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကသုံးသပ်ပြောဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကဝန်ကြီးဦးအောင်မင်းဝန်ကြီးဦးစိုးသိန်းနဲ့ဒုတိယဝန်ကြီး၂ဦးဟာကယားပြည်နယ်အတွင်းဝင်ရောက်ရှင်ပြိုင်ရွေးခံဖို့လျှာထားတယ်လို့လည်းကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကပြောပါတယ်။ပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်လိုက်တဲ့ဝန်ကြီးတွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေတောင်းဆိုလိုက်ရင်ရွေးကောက်ပွဲပြန်ဝင်ဖို့စဉ်းစားသွားမယ်လို့လည်းစစ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရက်သတ်မှတ်ထားပြီးဖြစ်ပေမဲ့မြန်မာနိုင်ငံဒေသအသီးသီးကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူရေစည်ရင်ဟာအမအရွေးအများပြားရှိနေတယ်လို့ဒေသခံစီးရင်ကောက်ခံသူတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းဒီပေါ်မြုပ်နယ်အတွင်းကဆောင်ကြေးကြေးရွာအုပ်စုတစ်ခုထဲမှာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့မဲစည်ရင်မှာလူရေ1226ယောက်ဟာမွေးနေ့မတူပေမဲ့မွေးလနဲ့မွေးရက်ကတော့ဇွန်လ30ရက်နေ့ကြီးရေးထားတဲ့အတွက်ဒီကိစ္စဟာမဲပေးပိုင်ခွင့်ခွင့်ရေးဆုံးရှုံးသွားမှာဖြစ်တယ်လို့တက်ကြလို့ရှားတူလူငယ်ဆိုင်ကမ်အိုက်ကပြောပါတယ်အခုလိုမာရွေးမှုအတွက်ရှမ်းနိုင်ငံရေးပါတီတွေကိုတင်ပြသွားမယ်လို့လည်းသူကပြောပါတယ်အလားတူကရားပြည်နယ်အတွင်းမဲပေးပိုင်ခွင့်စည်ရင်ထုတ်ပြန်ရမှာနာမည်စည်ရင်အမအရွေးများပြားနေတယ်လို့ကရားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီယယ်ကပြောပါတယ်မဲစည်ရင်အမားများရတာကတော့တချို့တွေမှာကွန်ပျူတာပိုင်းကျွမ်းကျင်မှုအားနည်းတာနဲ့ပြန်လည်စစ်ဆီးဖို့မေ့ကြံခဲ့တာဖြစ်တယ်လို့လွဲကော်ခရံရွေးကောက်ပွဲကော်မရှင်လက်ထောက်ညွှန်ကြားရေးမှူးဦးညင်ညင်မင်းကပြောပါတယ်
ရခိုင်ပြည်နယ်ရှိမြို့နယ်အများပြားမှာရေကြီးမှုဖြစ်ပွားခဲ့ပြီးအမြို့နယ်တစ်ခုတည်းမှာပဲတည်ဆုံးသူ၅ဦးရှိခဲ့တယ်လို့လူဦးရေ3000ခန့်အရေးပေါ်အကူအညီလိုအပ်နေတယ်လို့အမြို့နယ်ရခိုင်အမျိုးသားပါတီတွင်ရေးမှူးနှစ်ဦးစော်မင်းကပြောပါတယ်ပြီးခဲ့တဲ့အပတ်ကအမြို့နယ်တွင်မှာရေ15ပေကနေပေ20အထိနှစ်မြုပ်ခဲ့တဲ့အတွက်ကျေးရွာပေါင်း23ရွာကရွာသားတွေအရေးပေါ်အကူအညီလိုအပ်နေတာပါရေဘေးဒုက္ခတွေနေနဲ့နီးစပ်ရဆွေမျိုးသားချင်းတွေစီမှာခိုလုံနေကြရတယ်လို့နိုင်ငံ န်ရေးပါတီအချို့ကစာနာရိတ်ခအကူအညီပေးတာမျိုးရှိပေမဲ့ထိရောက်တဲ့အကူအညီတွေမရှိသေးဘူးလို့ဦးစောမင်းကပြောပါတယ်
။လာမယ့်2025အထွေထွေရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့အမျိုးသမီးပါတီမွန်တို့ကနေမွန်ပြည်နယ်ဆယ်မြို့နယ်၊ကရင်ပြည်နယ်၄မြို့နယ်နဲ့တနင်္သာရီတိုင်းဒေတာကြီးတို့မှအတီးတီးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။2010ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့53နေရာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့မွန်မျိုးသားပါတီ MNP အနေနဲ့ကတော့ဒီရွေးကောက်ပွဲမှာခန့်မှန်းခြေနေရာ60ကျော်လောက်ဝင်ပြိုင်သွားမှာဖြစ်ပါတယ်။အမျိုးသမီးမွန်ပါတီအနေနဲ့ပဲခူးတိုင်းဒေတာကြီးမှာအမတ်လောင်း2ဦး၊တနင်္သာရီတိုင်းဒေတာကြီးမှာ3ဦး၊မွန်ပြည်နယ်အတွင်းဆယ်မြုပ်နယ်မှာတဦးစီဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်
။ပဲခူးတိုင်းဒေတာကြီးရွှေကြည်မြို့နယ်မှာကျေးရွာပေါင်း42ရွာလောက်ကဒေတာခံတောင်ယာသမားတွေရဲ့လေယာဉ်မြေတွေမှာကြွက်တွေဝင်ရောက်ဖျက်ဆီးခဲ့လို့စပါးစိတ်ခင်းအများပြားဖျက်ဆီးခဲ့ပါတယ်။ဇွန်လ3လောက်ကစပြီးတီးနံတွေဖျက်ဆီးဆုံးရှုံးမှုကိုဆူဆူရွရခံနေကြရတယ်လို့ဒေတာခံတောင်သူတွေကပြောပါတယ်။ရခိုင်စိုက်ပျိုးပင်တွေတမကနောက်ထပ်စိုက်တဲ့စပါးပျိုးပင်တွေကိုကြွက်တွေကဖျက်ဆီးခဲ့တဲ့အတွက်ဒေတာခံတောင်သူတွေအတိတ်ဒုက္ခရောက်နေတယ်လို့ဒေတာခံစောအောင်နိုင်ကပြောပါတယ်အခုလိုကြက်တွေဖြက်စီးသွားတဲ့လေဧကအများပြားရှိနေပေမဲ့ဖြက်စီးဆုံးရှုံးမှုပမာဏကိုတော့အတိအကျစည်ရင်ကောက်ယူတာမျိုးမပြုတ်လုံနိုင်သေးဘူးလို့ KNU ရွှေကြည်မြို့နယ်ရဲ့လေယာစိုက်ပျိုးရေးတောင်ခံစောဒါစိန်ဝင်းကပြောပါတယ်ရွှေကြည်မြို့နယ်အတွင်းမှာပြီးခဲ့တဲ့1986ခုနှစ်ကလည်းကြက်တွေဖြက်စီးမှုကြောင့်ဆူဆူရွရခံခဲ့ရတယ်လို့ဒေတာခံတောင်ရံသမားတွေကပြောပါတယ်
သတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ဖရူဆိုမြို့နယ်ဆူရှောက်ကူကျေးရွာမှာနှစ်ပေါင်းများစွာကစစ်အစိုးရတပ်ကနေတင်စီထားတဲ့လေယာဉ်မြေတွေကိုဒေသကုကယ်ရေးစစ်ဌာနချုပ်ကနေပြီးတော့မှတန်လဲပေးအပ်ခဲ့တာဖြစ်ပါတယ်။ဒီကြောင်းတွေကိုတော့သတင်းထောက်တိတော့အောင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ကယားပြည်နယ်ဖရူဆိုမြို့နယ်ဆူလျာကူးကြီးရွာမှာစစ်တပ်ကနေတင်စစ်ထားတဲ့လေယာဉ်မြေတချို့တဝက်ကိုဒေသခံတွေတံပြန်လဲပေးဆောင်ခဲ့တယ်လို့ဒေသခံတောင်သူကိုတူးတွေကအခုလိုပြောပါတယ်
ကျွန်တော်တို့ဖိုတာမြန်စစ်စပူအကလလုံးပြရရရမယ်ဆိုတော့ညောင်လေးဆက်အောင်တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ဒီက600ကျော်ပြရရမယ်လို့ကျွန်တော်တို့သိထားပေမဲ့တော့ခုမှသာဒီဒီအခုစငါအကပြပြရဆိုတော့ထဲဝဲကျွန်တော်ညောင်မားထားတာထဲတဲကျော်နေတဲ့ဆိုတဲ့ဘောဖြစ်နေတော့ဗော
ဒီတိုင်းစေးထားတဲ့လေယာဉ်မြေတွေကိုဒေတာခန့်ဒေတာကုတ်ကရေးစစ်ဌာနချုပ်ဒါကစမှုကိုတိုင်ဇွန်လကုန်ပိုင်းမှာပြောဆိုခဲ့တယ်လို့ကိုတူတယ်ကပြောပါတယ်ဒီမော့ဆိုမြို့နယ်အတွင်းမှာစစ်တပ်ကနေလေယာဉ်မြေဧကပေါင်း1200ကျော်ကိုသိမ်းယူထားခဲ့တဲ့အထက်က490ဧကကျော်ကိုပြန်လည်ပေးအပ်ခဲ့တာပါတောင်သူတွေအနေနဲ့သူတို့လေယာဉ်မြေတွေပြန်ရလို့ဝမ်းသာပေမဲ့လိုအပ်တဲ့အတိုင်းအတာမရရှိသေးဘူးလို့ကရနီတောင်သူလေသမားသမတ်ကဥက္ကဋ္ဌကိုတဲတယ်ကအခုလိုပြောပါတယ်လေယာဉ်မြေတိုင်းဆက်ကံတချို့လေသမားတွေလေယာဉ်မြေပြန်မရှိသေးတဲ့သူတွေအတွက်လည်းဆက်လက်အကူအညီပေးသွားမယ်လို့ဂရင်းနီတောင်သူလေသမားသမတ်ကကိုတဲတယ်ကပြောပါတယ်။ကယားပြည်နယ်အတွင်းမှာ2009ကလက်နက်ကြီးတဲ့နန်းချောင်းကိုစတင်တည်ဆောက်ခဲ့တုန်းကဒေသခံတွေရဲ့လေယာချမ်းမြေဧက3500ကျော်ကိုတင်ယူခဲ့ပြီးနေပါတဲ့ရော်ကြီးပေးဆောင်ခဲ့ပေမဲ့ဒေသခံအများစုကရော်ကြီးကိုလက်မခံပဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။
ဆက်ပြီးတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မဆုံးဖြတ်ရသေးပေမဲ့ SNLD ခေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်အတွင်းမှာသာမကကယားပြည်နယ်ထဲမှာလည်းပါတီရုံးတွေဖွင့်လှစ်ခဲ့ပါတယ်။အခုလိုပါတီရုံးခွဲတွေဖွင့်လှစ်နေတဲ့အပေါ်ဒေသခံကယားပါတီတွေကလည်းဘလို့အမြင်ရှိနေကြပါသလဲ SNLD ပါတီကတော့80နိုင်ငံရေးအခင်းကျင်းတွေမှာဘလို့လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတာကိုနန်းဆိုင်ဖူးကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဟာရှမ်းပြည်နယ်အတွင်းတမတာမကကယားပြည်နယ်အတွင်းမှာပါရုပ်ခွဲဖွင့်လှစ်ခဲ့တဲ့အပေါ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဆက်လက်ကအခုလိုပြောပါတယ်
။ကယားပြည်နယ်ထဲမှာပေါ့နော်ရှမ်းတိုင်းသားတွေ6000နီးပါးလောက်ရှိပါတယ်။တိုင်းသားတမျိုးတည်းအတွက်လာတာမဟုတ်တဲ့အတွက်ကြောင့်မို့လို့တခြားကယန်းတိုင်းရင်းသားတွေရောကရင်တိုင်းရင်းသားတွေရောကျွန်တော်တို့ပုံပွဲမှာထိုက်လဲလဲလဲလာရောက်အားပေးနေကြတယ်သိရပါတယ်
။ကယားပြည်နယ်လွတ်ကော်မြို့နယ်ဒီမော့ဆုံမြို့နယ်တွင်မှာပါတီရုံးခွဲတွေကိုလာရောက်ဖွင့်လှစ်ခဲ့တာပါ။
SNLD ပါတီအနေနဲ့အခုလိုပါတီရုံးတွေတိုးချက်ဖလစ်လာခဲ့ပေမဲ့လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မတိချတဲ့တလို့စောင့်ကြည့်နေစဉ်အနေအထားမှာရှိနေသေးတယ်လို့စိုက်လိုက်ကအခုလိုပြောပါတယ်
2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာ SNLD ပါတီအနေနဲ့မဆုံးဖြတ်သေးပါဘူးရွေးကောက်ပွဲနည်းဥတွေနဲ့ပတ်သက်ပြီးမဲဆွဲတရားရေးဥတွေစတာတွေလည်းပဲအစီချက်ခတ်မှာသေးဘူးဒီနေ့ကံပွဲကြီးများနဲ့ဒီစစ်ဆက်ပေါ့နော်အတူရအဲ့ဒါတွေနဲ့ငင်းကြိုင်းဆွေးနွေးနေတဲ့ကိစ္စလည်းပဲကျွန်တော်ညှော်လင့်ထားတဲ့အခြေမျိုးကိုမရောက်သေးတဲ့စိတ်ကြောင့်မို့လို့ကျွန်တော်တောင်းကြည့်နေသေးပဲရှိတာဖြစ်တယ်
အခုလိုရှမ်းနိုင်ငံရေးပါတီတွေကရပြည်နယ်မှာပါတီရုံဖွင့်လှစ်တဲ့အပေါ်ကရလူမျိုးစုပါတီဥက္ကဋ္ဌခူးတန်နီယာကအခုလိုပြောပါတယ
်ရှမ်းပြည်နယ်ကပါတီကကရပြည်နယ်မှာလာဖွင့်တော့ဟိုကျွန်တော်တို့တိုင်းရင်းသားချင်းချင်းရှိလို့မှုနည်းနည်းအားနည်းတာပေါ့နော်
တိုင်းရင်းသားပါတီအချင်းချင်းညှိနှိုင်းပြီးနားလည်မှုယူလှုပ်ဆောင်တွားဖို့ကိုလည်းခူးတန်နီယာကတိုက်တွန်းပြောဆိုခဲ့ပါတယ်SNLD ပါတီဟာ2015ရွေးကောက်ပွဲအနိုင်ရခဲ့မယ်ဆိုရင်ရှမ်းပြည်နယ်အစိုးရဖြစ်ချင်းမဖြစ်ချင်းထက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတိကထားပြီးလွတ်တော်ထဲမှာပြင်ဆင်သွားမယ်လို့စိုက်လိုက်ကပြောပါတယ် SNLD ပါတီဟာ1990ရွေးကောက်ပွဲမှာ LLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြီးရင်လွတ်တော်ကိုယ်စားလှယ်နေရာအများဆုံးရခဲ့တဲ့ပါတီဖြစ်ပြီးကိုယ်စားလှယ်လောင်း65နေရာဝင်ပြိုင်ရမှာ23နေရာအနိုင်ရခဲ့ပါတယ်
ဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
ကရပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံဒေသတည်တည်ကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့မဲပေးပိုင်ခွင့်ရှိလူဦးရေစင်းဟာအမှားရင်းအများပြားရှိနေပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
တိုင်းရင်သတင်းလှအစီအစဉ်ပါရှင်တောက်ကြနေနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ညပိုင်းအစီအစဉ်မှာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာသုဒ္ဓဆောင်လင် American တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါစောင့်မျှော်နားဆင်ကြပါရှင
်American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ကပ်ရောဂါဝေဒနာနဲ့ပတ်သက်ပြီးလအနှဲငယ်အတွင်းအတက်စရာသတင်းတွေထွက်ပေါ်လာချိန်မှာပဲဒီ virus ပိုးကူးစက်မှုအသစ်တွေဆက်လက်ရှိနေစေဖြစ်သလို American ပြည်တော်စုအနေနဲ့ဒီအခြေအနေကိုရပ်တန့်သွားစေရေးအတွက်ချမှတ်ထားတဲ့တန်ထိတ်ထန်တိုင်းဆက်လက်လှုပ်ဆောင်နေပါတယ်။ American ပြည်တော်စုက Ebola ရောဂါဝေဒနာကုသမှုပေးရေးအဖွဲ့တွေတည်ထောင်ထားသလိုတုံ့ပြန်ဆောင်ရွက်ရေးအခြေခံအဆောက်အုံတွေကိုလည်းအစဉ်အသင့်ပြင်ထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့မှုပေးထားတဲ့အရက်ဖက်ဝန်ထမ်းတွေကလည်းဒီယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။ဒီယောဂါကြောင့်ဂီနီ၊လိုင်ဘေးရီးယား၊ဆီရီယာလီယွန်စတဲ့နိုင်ငံတွေမှာလူပေါင်း11,000ကျော်တေဆုံးခဲ့ရသလိုကျွန်ုပ်တို့နိုင်ငံအပါအဝင်တခြားတိုင်းပြည်တွေမှာလည်းလူအနည်းငယ်တေဆုံးခဲ့ရပါတယ်။လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာယောဂါကင်းစင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးဆိုပေမဲ့ဒီယောဂါနဲ့ပတ်သက်ပြီးတော့ရက်ပေါင်း90ကြာအဖန်တလဲလဲကြက်မတ်စောင့်ကြည့်နေရဆဲကာလမှာပဲရှိနေပါသေးတယ်။ယောဂါဖြစ်ပွားမှုအစ်စ်တွေတနေရာမဟုတ်တနေရာမှာတွေ့နေရဆဲဖြစ်ပြီးမကြသေးခင်ကပဲဆီရီယာလီယွန်နိုင်ငံမှာယောဂါဖြစ်ပွားမှု10ခုနဲ့ဂီနီမှာ12ခုတွေ့ရှိခဲ့ရပါတယ်။ယောဂါဖြစ်ပွားမှုတွေကိုဂီနီနဲ့ဘစ်ယူနိုင်ငံတွေရဲ့နေဆက်မှာတွေ့ရပြီးအဲ့ဒီနိုင်ငံမှာအီဘိုလာယောဂါဖြစ်ပွားမှုကိုကင်တွယ်လှုပ်ဆောင်ဖို့အတွက်ပြင်ဆင်ရေးတွေပြုလုပ်နေဆဲဖြစ်ပါတယ်။အီဘိုလာယောဂါကာကွယ်ဆေးထုတ်ဖို့ကြိုးပမ်းနေကြသူတွေကိုလည်းအမေရိကန်ပြည်ထောင်စုအမျိုးသားကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ NIH ကရှေ့ဆောင်လမ်းပြကူညီဆောင်ရွက်လျက်ရှိပါတယ်။ဒီထဲမှာဆေးတစ်မျိုးတည်းနဲ့ထိရောက်စွာကုသပေးနိုင်ရေးအတွက်လည်းပါဝင်ပါတယ်။ NIH ဟာယောဂါကူးစက်ခံထားရပြည်သူတွေအပေါ်ကုသမှုပေးနေတာနဲ့ပတ်သက်ပြီးဆေးဝါးထုတ်လုပ်သူတွေအနေနဲ့ကုသမှုကုထုံးပိုင်းဆိုင်ရာပုံမတိုးတက်ကောင်းမွန်အောင်စမ်းသပ်မှုတွေလှုပ်ဆောင်တဲ့နေရာမှာခင့်မီပြီးတော့အတွေ့အကြုံရှိတဲ့အဖွဲ့ဖြစ်ရမယ်။အီဘိုလာဗိုင်းရပ်စ်ပိုးရဲ့မျိုးရိုးဗီဇကိုလေ့လာသူတွေနဲ့ဒီယောဂါဘယ်လိုပဲပုံပေါ်ပေါက်လာလဲဆိုတာကိုနားလည်သဘောပေါက်အောင်ကြိုးပမ်းအားထုတ်နေပါတယ်။အမေရိကန်ပြည်ထောင်စုဟာအီဘိုလာယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ကုသမှုပေးရေးသုတေသနလှုပ်ဆောင်နေမှုတွေအပေါ်ကြေကြေပြန့်ပြန့်အားပေးနေပါတယ်။အခုလောလောဆယ်မှာအမေရိကန်ပြည်ထောင်စုနဲ့လိုင်ဘေးရီးယားသုတေသနပညာရှင်တွေပူးပေါင်းပြီးတော့လွန်ခဲ့တဲ့2နှစ်အတွင်းအီဘိုလာယောဂါကနေလွတ်မြောက်လာသူတွေ1500အပါအဝင်လူပေါင်း9500ခန့်ကိုလေ့လာသုတေသနပြုလုပ်နေပါတယ်။ကျန်းမာရေးစစ်ဆေးသူတွေကအီဘိုလာယောဂါကြောင့် ရေရှိမှာဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုနားလည်ဖို့ကြိုးပမ်းနေကြပြီးယောဂဖြစ်ပွားခဲ့ပြီးပြန်လဲကောင်းမွန်လာသူတွေအနေနဲ့ရေရှိကိုခံစွမ်းအားပြန်ပြီးတော့ကောင်းမွန်လာပြီးနောက်တစ်ချိန်ပြန်ပြီးတော့မကူးဆက်အောင်ကာကွယ်ပေးနိုင်မလားဆိုတာကိုသိကျင်နေကြပါတယ်။ Ebola virus ဟာယောဂဖြစ်ပွားပြီးပြန်လဲကောင်းမွန်နလန်ထူလာသူတွေရဲ့ခန္ဓာကိုယ်အတွင်းမှာဆက်လက်ခိုးအောင်နေနိုင်သလား။တခြားသူတစ်ယောက်ကိုကူးဆက်နိုင်တဲ့အန္တရာယ်ကြီးမားမှုအနေအထားဘယ်လောက်ရှိသလဲဆိုတာကိုသိကျင်နေကြပါတယ်။ကျွန်ုပ်တို့အနေနဲ့အခုလိုယောဂတိုးပွားမလာအောင်အောင်အောင်မြင်မြင်ထိန်းချုပ်လာနိုင်တဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာမှာယောဂဖြစ်ပွားမှု၃ညအဆင့်ရောက်တဲ့အထိလှုပ်ဆောင်ရေးဖြစ်ပါတယ်။ယောဂတိုက်ဖျက်ရေးလှုပ်ဆောင်နေမှုဟာကြော်လွှားနိုင်ပြီဆိုတဲ့အဆင့်ကိုရောက်ဖို့အလန်းဝေးနေသေးပြီးကျွန်ုပ်တို့ဟာအီဘိုလာယောဂကင်းစင်တဲ့အနောက်အာဖရိကတိုက်ဖြစ်စေရေးရည်မှန်းချက်ကိုတန်တိထန်ချပြီးတော့လှုပ်ဆောင်နေစေဖြစ်ပါတယ်။တခြားသိပ္ပံပညာရှင်တွေကလည်းဆက်လက်ကြိုးပမ်းအားထုတ်နေကြပြီးအနာဂတ်မှာ2014ခုနှစ်တုန်းကလိုဒီကယောဂကူးဆက်ပြန်ပွားမှုမျိုးနဲ့မကြုံရအောင်ကာကွယ်နိုင်မဲ့အလားအလာကောင်းတွေရရှိနေပြီဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOA မြန်မာပိုင်းရဲ့မနက်ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24kilohertz 1213ညလိုင်းတိုမီတာ32 kilohertz 9325လိုင်းတိုမီတာ40 kilohertz 9433ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တောက်ကြနေနေနဲ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်ကိုကျော်ကျော်သိန်းကပြောပြမှာပ
ါအီရန်နျူကလ িয়ার ရေးစစ်ဆင်ညီနိုင်ပွဲတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်ကြဘူးဆိုရင်တော့ဆွေးနွေးပွဲကိုအဆုံးသတ်ဖို့ဆက်ဆက်ညှိနှိုင်းရေးမှုတွေအဆင်သင့်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။သဘောတူညီချက်တည်းရဖို့အတွက်အလောတကြီးလုပ်မှာမဟုတ်ဘူးလို့ဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုပြောတာပါ။ပြီးပြည့်စုံတဲ့သဘောတူညီချက်တည်းကိုဦးတည်တဲ့တကယ်တိုးတက်မှုရနိုင်ပြီဆိုတော့ကိုမစ္စတာကယ်ရီကအရေးအမွက်ပြောပြီးဘယ်လိုသဘောတူညီချက်မဆိုကောင်းမွန်မှုကအဓိကအချက်ဖြစ်တယ်လို့ဆိုပါတယ်။ဂရိနိုင်ငံပူရီပြင်းလိုအပ်နေတဲ့ငွေကြေးအထောက်ပံ့ကိုထပ်ပေးမပေးအဆုံးဖြတ်ပြီးကြရတော့မယ်။ဥရောပဗန္ဒာရေးဝန်ကြီးတွေစီဂရိနိုင်ငံကသူတို့ရဲ့စီးပွားပြုပြင်ရေးနောက်ဆုံးအဆိုပြုချက်ကိုကန့်လာလိုက်ပါပြီ။ဂရိအစိုးရရဲ့ဒီအဆိုပြုချက်မှာဘာရီပါဝင်နေဆိုတာသိမသိရပါပေမဲ့ဥရောပသမဂ္ဂကတောင်းဆိုထားတဲ့ရောင်းကုန်ခွန်တိုးကောက်ရေးနဲ့အသုံးစရွှတ်ချရေးတွေပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်နဲ့အာရဗ်စပေါ်မြောက်ပြည်တော်စုနိုင်ငံတွေက IS အစ္စလာမ်ဆွေးနွေးပွဲကိုတံပြန်ဖို့ကြိုးပမ်းချက်အသစ်တစ်ရက်ကိုဗိုလ်ဒူးနေမှာစတင်လိုက်ပါတယ်။IS စစ်သွေးကြွအယူဝါဒတွေကိုရင်ဆိုင်ဖို့လူမှုကွန်ရက်ဆံမျက်နှာတွေကိုအသုံးချပြီးဒေသတွင်းကသဘောထားမတင်းမာတဲ့သူတွေနဲ့လူလက်ခွင့်ကိုလက်ခံတဲ့သဘောထားတွေကိုဖော်ပြသွားဖို့ဖြစ်ပါတယ်။ကုလသမဂ္ဂဓာတုလက်နဲ့ပိတ်ပင်ဒါစီရေးအဖွဲ့ OPCW မှာမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်သဘောတူလက်မှတ်ရေးထိုးလိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။ဓာတုလက်နဲ့ပိတ်ပင်ဒါစီရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကို192နိုင်ငံအများအပြားမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်တဲ့ပေါ်ကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဂျွန်ကာဘီကစာတပ်ရင်းနဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။မြန်မာနိုင်ငံရဲ့ကြိုးပမ်းအထောက်မှုတွေကိုပြေဝါထောက်ခံပြီးသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အကောင့်ထဲပေါ်လာမှာအမေရိကန်ပြည်ထောင်စုရဲ့လုပ်ငန်းပိုင်းကျွမ်းကျင်မှုကိုလိုအပ်သလိုကူညီထောက်ပံ့ဖို့ဆက်ပြီးကန့်လန့်သွားမယ်လို့ပြောခွင့်ရမစ္စတာကာဘီကပြောပါတယ်။အမေရိကန်ပြည်ထောင်စုလုံခြုံရေးမှာရုရှားနဲ့တရုတ်တို့ကနံပါတ်1နဲ့2အကြီးမားဆုံးချင်းချောက်မှုတွေအဖြစ်အမေရိကန်ဗိုလ်ချုပ်ကြီးတူကသတ်မှတ်ပြောဆိုလိုက်ပါတယ်။ရုရှားဟာအမေရိကန်လုံခြုံရေးအတွက်အကြီးမားဆုံးချင်းချောက်မှုဖြစ်တယ်လို့ရေတပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကကြာသပတေးနေ့ကပဲပြောလိုက်တာပါခင်ဗျာ
။တရင်ချင်းချောက်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်အားပေးကြတဲ့အတွက်လည်းအားလုံးကိုကျေးဇူးတင်ပါတယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.